သမ္မတဒေါ်နယ်ထရမ့်ကအရေးပါတဲ့အမေရိကန်အရှေ့တောင်ပိုင်းကဂျော်ဂျီယာပြည်နယ်ကိုသွားရောက်ပြီးအထက်လွှတ်တော်အမန်နီယာအတွက်ရှင်ပြိုင်နေတဲ့ Republican ကိုယ်စားလှယ်လောင်းနှစ်ဦးတွေမဲဆွယ်စည်းရုံးရေးလှုပ်ဆောင်ခဲ့ပါတယ်။အဲ့ဒီအထက်လွှတ်တော်အမန်နှစ်နေရာကစီနေအထက်လွှတ်တော်ကိုဘယ်ပါတီကြီးဆိုးမလဲဆိုတာကိုအဆုံးဖြတ်ပေးမှာပါ။ Republican ကိုယ်စားလှယ်လောင်းနှစ်ဦးတွေမဲဆွယ်ပွဲမှာသမ္မတထရမ့်ကနိုဝင်ဘာလ3ရက်သမ္မတရွေးကောက်ပွဲမှာရွေးကောက်ပွဲမတမာမှုတွေရှိတယ်ဆိုတာကိုထပ်ခါတလဲလဲပြောခဲ့ပါတယ်။ဂျော်ဂျီယာပြည်နယ်မှာတရားဝင်အတီးမပြည့်ဝသေးတဲ့မဲရလက်တွေအရဒီမိုကရက်တစ်ကိုယ်စားလှယ်သမ္မတလောင်းဂျိုးဘိုင်ဒန်ကမဲ 12,000 ဝန်းကျင်နဲ့အနိုင်ရရှိထားတာပါ။အခုလိုအထက်လွှတ်တော်အမတ်နေရာအတွက်မဲဆွယ်စည်းရုံးရေးမစင်းမီမှာသမ္မတထရမ့်ကဂျော်ဂျီယာပြည်နယ်အုပ်ချုပ်ရေးမှူးကိုတယ်လီဖုန်းဆက်စကားပြောပြီးတော့ပြည်နယ်လွှတ်တော်က Republican Party ဝင်တွေအနေနဲ့အထူးစည်းဝေးတရခေါ်ယူပြီးလက်ရှိရွေးကောက်ပွဲရလဒ်ကိုပယ်ဖျက်ဖို့နဲ့သမ္မတထရမ့်ကိုထောက်ခံတဲ့သမ္မတရွေးချယ်ရေးအဖွဲ့ဝင်တွေကိုခန့်အပ်ဖို့တိုက်တွန်းခဲ့ကြောင်း Washington Post သတင်းစာကဖော်ပြပါတယ်။ပြည်နယ်အုပ်ချုပ်ရေးမှူးကသမ္မတရဲ့တိုက်တွန်းချက်ကိုလက်ခံဖို့ညှင်းဆန်ခဲ့တယ်လို့ AP သတင်းကပြောပါတယ်။အထက်လွှတ်တော်ကိုထိန်းချုပ်နိုင်ဖို့အထက်လွှတ်တော်အမတ်ရွေးကောက်ပွဲကြီးပြန်လည်ပြုလုပ်ဖို့ရှိတဲ့ဂျော်ဂျီယာပြည်နယ်မှာ Republican Party အနေနဲ့အနည်းဆုံးတနေရာအနိုင်ရဖို့လိုအပ်ပါတယ်ရှင်။